တန့်ရှင်များရှင်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်များဝင်ကြီးကလက်အကန့်50အထက်ပိုင်ဆိုင်သူတွေကိုတန်း90ထုတ်ချေးပေးမယ်လို့နိုဝင်ဘာ30ရက်ကလွှတ်တော်မှာပြောခဲ့တာနဲ့ပတ်သက်ပြီးဆွေးနွေးတင်ပြပါမယ်။ချင်းငွေကိစ္စနဲ့ပတ်သက်ပြီးအရင်အစိုးရလက်ထက်ကချင်းငွေကိစ္စတွေကိုပြန်လည်လာကြည့်ရင်မြားစင်းရောင်စီမံချက်ချင်းငွေနဲ့တမချင်းငွေတွေကိုတွေ့ရပါမယ်။မြားစင်းရောင်စီမံချက်ချင်းငွေကိစ္စကမြို့နယ်တစ်မြို့နယ်မှာကျေးရွာပေါင်းရာချီရှိနေတဲ့ထဲကမှကျေးရွာ10ခုလောက်ကိုပဲကွက်ပြီးချေးပေးတဲ့စနစ်ပါလုပ်ပိုင်ခွင့်ရှိသူတွေကအခွင့်အရေးကိုလက်သင်ရပေးသလိုလုပ်ခဲ့တဲ့အတွက်ဆရာမွေးတပည့်မွေးစနစ်ထွန်းကားဖို့တွန်းအားပေးသလိုဖြစ်ခဲ့ပါတယ်လုပ်ပိုင်ခွင့်ရှိသူနဲ့ပေါင်းစားတတ်တဲ့သူတွေပဲအခွင့်အရေးရတယ်ဆိုတဲ့အတွေးခေါ်မျိုးတောင်သူတွေစိတ်ထဲဆွဲမြဲသလိုဖြစ်တဲ့အပြင်ချင်းငွေမရတဲ့တောင်သူတွေမှာခံပြင်းစရာတွေဖြစ်ခဲ့ရပါတယ်အဲ့လိုပဲမြို့နယ်တမချင်းငွေကြတော့လေလေယာသုံးဆက်ပစ္စည်းဝယ်တဲ့သူတွေကိုပဲငွေချေးပေးတာဆိုတော့နှိစက်ရလက်တို့တဲ့ချင်းငွေစနစ်ဖြစ်ခဲ့ပါတယ်။ဒါကြောင့်မြားစင်းရောင်စီမံချက်ချင်းငွေနဲ့တမချင်းငွေဟာတဦးကောင်းတယောက်ကောင်းလှုပ်ရှားလို့ရတဲ့မမျှတတဲ့ policy မျိုးတွေဖြစ်ခဲ့တာကိုသုံးသပ်နိုင်ပါတယ်။အခုလေစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးကလေဧက90အထက်ပိုင်ဆိုင်သူတွေကိုတန်း90ထုတ်ချေးမယ်လို့လွှတ်တော်မှာပြောခဲ့ပါတယ်။နိုင်ငံတကာကချင်းငွေရလာတဲ့အပေါ်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လေယာကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ဆောင်ရွက်တဲ့အခါစနစ်တကျစီမံခန့်ခွဲနိုင်ဖို့အရေးကြီးပါတယ်။လေယာမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးလောက်ကွက်ငယ်နဲ့လောက်ကွက်အလယ်အလတ်ပိုင်ဆိုင်သူဧက90အထက်လောက်ကွက်ကြီးပိုင်ဆိုင်သူတွေဆိုပြီးတော့ပိုင်ဆိုင်မှုအနေအထားတွေကိုအကြံမြင်၃မျိုးခွဲနိုင်ပါတယ်။အဲ့ဒီတဲကမှလောက်ကွက်ငယ်တောင်သူတွေနဲ့ပတ်သက်တဲ့ဖိုရမ်တစ်ခုကိုလွန်ခဲ့တဲ့5လလောက်ကနေပြည်တော်မှာပြုလုပ်ခဲ့ပါဗျ။အဲ့ဒီမှာလောက်ကွက်ငယ်လောက်ကွက်လက်လောက်ကွက်ကြီးတွေမှာတောင်သူဥယျာဉ်ဘလောက်အထိရှိလဲဆိုတာကိုစစ်တမ်းတွေနဲ့ဖော်ပြခဲ့ပါဗျ။အဲ့ဒီမှာလောက်ကွက်ငယ်တောင်သူက80ရာခိုင်နှုန်းအထက်မှာပဲရှိပါတယ်။လောက်ကွက်ငယ်တောင်သူဆိုတာက2ဧကကနေ5ဧကအတွင်းပိုင်တဲ့သူတွေပါ။စေကအထက်ပိုင်တဲ့သူကအတော်နည်းပါတယ်ဒီပွဲမှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးလည်းတက်ရောက်ခဲ့ပါတယ်မကြသေးခင်ကပဲတောင်သူတွေရဲ့လက်အားပိုင်ဆိုင်မှုအနေအထားကိုစင်ရင်ကောက်ယူခဲ့တဲ့ပြည်တော်စုတိုင်းရင်သာတောင်သူလယ်သမားတပ်မကမှအတွင်းရေးမှူးဦးစော်ရန်ကလည်းပြောပါတယ
်လက်အားနဲ့စိုက်ပျိုးရေးဝင်ကြီးဦးအောင်သူကနေပြီးတော့ဧက90အထက်လက်အားမြေလောက်ကန်တဲ့လူတွေကိုတန်း90ချိမယ်လို့ပြောပါတယ်တကယ်တမ်းလေသမားအများစုကြီးကိုမြင့်တယ်မယ်ဆိုလို့ရှိလို့ရှိရင်ဧက90ကိုတတ်မှတ်လို့မရပါဘူး။ဒါကလောက်ကွက်အငယ်သားဖြစ်တဲ့မျိုးပလာလောက်ကန်တဲ့လေသမားတွေကသာလျှင်မြန်မာပြည်လေသမားတွေရဲ့အများစုဖြစ်တဲ့အတွက်ဒီလေသမားတွေကိုဖွံ့ဖြိုးတိုးတက်ဖို့ကိုခေကအထက်ဘယ်နှယောက်ရှိလဲ၊ခေကအောက်ကဘယ်နှယောက်ရှိလဲ၊စီးရင်စရာကိုတိတိကျကျကောက်ခံပြီးတော့မှလေသမားတွေနဲ့မျိုးရာကန်လုပ်ပြီးတော့စနစ်တကျအစီအစဉ်တွေရေးဆွဲပြီးမှငွေချီးမှသာလျှင်ဒီငွေတွေဟာလေသမားတို့တစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူဖြစ်မှဖြစ်တယ်လို့တကယ်လည်းပဲလက်တွေ့ကြတဲ့လုပ်ငန်းဖြစ်ပါလိမ့်မယ်။ဧက90အထက်လေသမားကူတာရှိမဲ့ဆိုလို့ရှိလို့ရှိရင်တကယ်လေသမားအစ်စ်တွေနဲ့ဆင်းသားလေသမားတို့ကြီးတစ်ခုလုံးကိုမြင့်တင်နိုင်မဲ့လုပ်ငန်းမျိုးလုပ်ဖို့ဆိုတာကလက်တွေ့မကျဘူးလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
။ဒီလိုစစ်တမ်းတွေရောအခြားပညာရှင်တွေကရောထောက်ပြပြောဆိုမှုတွေရှိရတဲ့အတိုင်းလူအများစုကိစ္စကိုမစင်စားဘဲနဲ့လူနည်းစုပိုင်ဆိုင်နိုင်တဲ့ကိစ္စကိုစဉ်းစားပြီးသိန်း900ထုတ်ချေးပေးမယ်ဆိုတဲ့ကိစ္စဟာပြန်လည်သုံးသပ်ဖို့လိုအပ်ပါမယ်။ပြည်သူအစိုးရတက်လာတဲ့အချိန်မှာအခွင့်အထူးကံလိုလက်သင့်ရပေးတဲ့ policy မျိုးမဟုတ်ဘဲတောင်သူတိုင်းတပြေးညီခံစားလို့ရမယ်တာတူညီမျှချင်းငွေမျိုးချေးပေးသင့်ပါတယ်။ဧက90အထက်ပိုင်ဆိုင်သူတွေကိုတန်း90ချေးပေးမယ်ကိစ္စအပေါ်လွတ်လပ်သောတောင်သူလယ်သမားများအသင်းမှဥက္ကဋ္ဌဦးသိန်းအောင်ကအခုလိုထပ်မံပြောဆိုခဲ့ပါတယ်။
ဒီဧက90ကျော်ပိုင်ဆိုင်နေဆိုတာကုမ္ပဏီတွေလုပ်ငန်းရှင်ကြီးတွေနောက်တော့စံသက်ပိုင်ရှင်ကြီးတွေကလည်းဧက90ကျော်ကိုပိုင်ဆိုင်ကြတာပါလေဧက90ကျော်တဲ့ပိုင်ဆိုင်တဲ့ဒေသခံတောင်သူဆိုတာအင်မတန်မှရှားပါတယ်အဲ့ဒီဆိုရတက်လာတဲ့9လ8လကြာတဲ့အချိန်မှာဒီလေယာနဲ့စိုက်ပျိုးမွေးမြူဝင်ကြီးဒေါက်တာအောင်သူကအမြဲတမ်းလူလူပြောတဲ့စကားတွေကအခြေခံဖြစ်တဲ့လေသမားတွေကိုအငယ်သားအလတ်စားဖြစ်တဲ့အများစု 99.99 ရာခိုင်နှုန်းရှိတဲ့လေဧက 50 အောက်ကိုပိုင်ဆိုင်တဲ့လေသမားတွေကိုဥပိ္ပခပြုပြီးတော့သသမ3ည3ည1ရာဂိုင်နှုံးတာရှိတဲ့ပြေလေသူချမ်းသာသူတွေပိုင်ဆိုင်တဲ့ဧက50ကျော်သူတွေကိုသာလဲထုတ်ချင်းမဲ့ policy ကိုပြုလုပ်လိုက်တာဟာဒီ policy ဟာတပြေးညီခံစားခွင့်ရနိုင်တဲ့ policy မျိုးမဟုတ်တဲ့အတွက်ကန့်ကွက်ပါတယ်
။ဒါကြောင့်သူများနိုင်ငံကချေပေးမဲ့ငွေကိုကုံအောင်ဘလို့သုံးမလဲဆိုတာမျိုးမဖြစ်ရအောင်တိုင်းပြည်အတွက်စိတ်ကောင်းစေတနာကောင်းနဲ့တက်မှတ်တဲ့လမ်းကြောင်းပေါ်ကနေလေယာကဏကိုတိုးတက်စေခြင်းနဲ့စိတ်ကိုအခြေခံပြီးလုပ်မယ်ဆိုရင်လောက်ကွက်ငယ်တောင်သူတွေအတွက်သွင်းအားစုတွေဘလို့စီမံပေးမယ်ဤပညာတွေကိုဘလို့ရရှိအောင်ဆောင်ရွက်ပေးမယ်နှစ်တူစိုက်ပျိုးစရိတ်ချင်းငွေအပြင်နှစ်ရှည်ချင်းငွေတွေကိုဘလောက်ထိထုတ်ချေးပေးမယ်ဆိုတာတွေကိုအရင်ဆုံးစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ